တရုတ်မျိုးသားပြည်သူ့ကွန်ဂရက်ကသမရယာရူးတက်တန်းအတွက်ကန့်သတ်ချက်တွေကိုဒီကနေ့မှမဲပေးပြီးတော့ပယ်ဖျက်လိုက်ပြီဖြစ်ပါတယ်။အခုလိုမဲပေးဆုံးဖြတ်လိုက်တာကြောင့်လက်ရှိတရုတ်သမရရှီကျင့်ဖင်အနေနဲ့လည်းသမရအဖြစ်နဲ့တက်တန်းအကန့်အသတ်မရှိဆက်ပြီးတော့အုပ်ချုပ်သွားနိုင်ပဲရှိပါတယ်။သမရရှီကျင့်ဖင်ရဲ့လက်ရှိသမရတက်တန်းဟာ2023ခုနှစ်မှာကုန်ဆုံးမှာဖြစ်ပေမဲ့သူ့အနေနဲ့တရုတ်သမရအဖြစ်နဲ့ဆက်ပြီးတော့လုပ်သွားနိုင်ခြင်းရှိတယ်လို့နိုင်ငံရေးကဲခတ်တွေကပြောပါတယ်။အခုလိုတရုတ်နိုင်ငံရဲ့ဖွဲ့စည်းပုံပြင်ဆင်ဖို့ဒီကနေ့သဘောတူလိုက်တဲ့အတွက်သမ္မတရှိချင်းဖြစ်ရဲ့နိုင်ငံရေးအတွေ့အခေါ်အမြင်သဘောထားတွေကိုလည်းဖွဲ့စည်းပုံထဲမှာတရားဝင်ထည့်သွင်းဖော်ပြသွားမှာဖြစ်ပါတယ်။နာဟာတရုတ်နိုင်ငံရဲ့ခေါင်းဆောင်ကြီးမော်စီတုံးနောက်ပိုင်းတရုတ်ခေါင်းဆောင်တွေထဲမှာသူတို့ရဲ့နိုင်ငံရေးအတွေ့အခေါ်အမြင်သဘောထားတွေကိုဖွဲ့စည်းပုံထဲမှာပထမဆုံးအကြိမ်ဖော်ပြတာလည်းဖြစ်ပါတယ်။အခုလိုအပြောင်းလဲတွေကတရုတ်ကွန်မြူနတီပါတီဟာနိုင်ငံရဲ့ကိစ္စရဲ့အရေးအာအလုံးနဲ့ပတ်သက်ပြီးတော့အာဏာအပြည့်အဝရှိတယ်ဆိုတာနဲ့တရုတ်နိုင်ငံကိုအုပ်ချုပ်ဖို့အတွက်တခုတည်းသောနိုင်ငံရေးအဖွဲ့အစည်းဖြစ်တယ်ဆိုတာကိုအရင်ထက်ပိုရှင်းလင်းတဲ့အသုံးအနှုန်းတွေနဲ့အခိုင်အမာဖော်ပြသွားမှာဖြစ်ပါတယ်။ဒီလိုလုပ်လိုက်တဲ့အတွက်တရုတ်နိုင်ငံထဲမှာပုံမှန်ထက်ပိုတဲ့ဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။တရုတ်ပြည်သူအတော်များများအထွတ်တော်အခုလိုသမရရဲ့တက်တန်းကိုတက်တန်းကန့်သတ်ချက်ကိုပယ်ဖျက်လိုက်တာဟာမော်စီတုံးလက်ထက်တရုတ်နိုင်ငံအတွင်းအခြေအနေတွေဗျမ်းမတာဖြစ်ခဲ့တဲ့ရင်ကျင်းမှုတော်လိုင်းကာလကိုပြန်ပြီးတော့အမှတ်ရစေပါတယ်။သမ္မတရှီကျင်းဖြင့်မတိုင်ခင်အုပ်ချုပ်ခဲ့တဲ့သမ္မတတွေအားလုံးကတော့တက်တန်းနှစ်ခုပြီးတာနဲ့တာဝန်ကနေအနားယူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။